တရုတ်နဲ့လာအိုနိုင်ငံတို့ဒေတာရင်းပုံမှုချိတ်ဆက်ရေးနှစ်ဖက်ဆွေးနွေးရမှာမြန်မာအရေးနဲ့ပတ်သက်လို့လည်းအမြင်ဖလဲဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။မြန်မာပါဝင်တဲ့အာဆီယံနဲ့မဲခေါင်ဒေတာရင်းချိတ်ဆက်ရေးမှာအရေးပါတဲ့ဒီကွန်မြူနစ်နိုင်ငံကြားညံတို့မြေထားလိုက်ဖွံ့ဖြိုးတိုးတက်ခဲ့ရမှာတရုတ်နဲ့လာအိုနိုင်ငံကြီးဝန်ကြီးတွေအွန်လိုင်းအင်တာနက်ကတစ်ဆင့်မိနစ်ကတက်ရောက်ဆွေးနွေးခဲ့ကြတာပါ။တရုတ်သမ္မတရှီဂျင်ပင်နဲ့လာအိုဆွေးနွေးကြတို့ထောင်တူစီဆူလက်တို့လည်းဒီရထားလိုက်ဖွံ့ဖြိုးကိုအင်တာနက်ဗီဒီယိုကနေဆင့်ကြည့်ရှုအားပေးခဲ့တယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဝန်ကြီးကပြောပါတယ်။ဒီထားလိုက်တာ BRN ခေါ်တရုတ်ဘူလမကြီးစီမံကိန်းရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတရုတ်ချင်းရင်းနဲ့ Laos နဲ့ဆက်ကနေမြို့တော် BRN ချန်ကို follow ဆက်သွယ်ထားတာပါဖွဲ့ဝဲအခမ်းအနားမှာတော့ Laos နိုင်ငံကြီးဝန်ကြီးဆေလုံဆေကိုမာစစ်ကတရုတ်ကွန်မြူနစ်ပါတီရဲ့အကြီးမြတ်တဲ့အောင်မြင်မှုတွေကိုချီးကျူးခဲ့ပါတယ်ဒီထားလိုက်ဟာတရုတ်ဘက်မှာတော့မြန်မာနေဆက်ယူနန်တင်နယ်အထိရောက်ပါတယ်နှစ်ဖက်နိုင်ငံကြီးဝန်ကြီးနှုတ်ဆက်နေရမှာနိုင်ငံပူးပေါင်းဆောင်ရွက်ခဏတဲ့နှစ်တင်မှုအပြင်အာဆီယံနဲ့မဲခေါင်ဒေသတွေကိစ္စတွေကိုလင်းနဲ့ထားဆင်းနေကြပြီးမြမအရေးကိုလည်းအဓိကအမြင်ဖလှယ်ခဲ့ကြတာပါတရုတ် BI စီမံကိန်းကြီးရဲ့နောက်စိတ်ပိုင်းဖြစ်တဲ့မြမနဲ့ယထာလမ်းပိုင်းကိုတော့တရုတ်ဘက်ကနေဆက်ထိတာဖောက်ထားပါသေးတယ်မြမဘက်အပိုင်းကတော့ပြည်တွင်းမတူညီမှုတွေကြောင့်အစီအစဉ်တွေတုံ့နှင်းနေပါသေးတယ်တရုတ်မြမအပိုင်းကနေတဆင့်တော့တရုတ်ပြည်မဟာဗျူဟာမြောက်အရေးပါတဲ့အိန္ဒိယသမုဒ္ဒရာထပ်ပေါက်ရရှိသွားမှာဖြစ်ပြီးပင်လယ်ထပ်ပေါက်မရှိတဲ့ယူနယ်အတွက်ကုန်ကျစရိတ်ပိုကောင်းနိုင်တယ်လို့သုံးသပ်နေကြပါတယ်